ရိယကသူ့ရဲ့နောက်ဆုံးသစ်သားလေဗရွန်ကနေထွက်ခွာသွားပြီလို့ပြောပါတယ်။လေဗရွန်မှာစီးရီးယားတပ်တွေ29နှစ်ကြာရောက်ရှိနေတာအဆုံးသတ်သွားပါတယ်။စီးရီးယားတပ်တွေရုပ်သိမ်းတာပြီးပြီးကြောင်းစီးရီးယားနိုင်ငံခြားရေးဝန်ကြီးဖာရုအာရှာရာကကုလသမဂ္ဂကိုအင်္ဂါနေ့ကအကြောင်းကြားပါတယ်။ကုလသမဂ္ဂရဲ့အဖွဲ့တစ်ဖွဲ့ဟာလေဗရွန်မှာရောက်ရှိနေပြီးစီးရီးယားပြောတာမှန်မှန်မှန်စုံစမ်းအတည်ပြုမှာဖြစ်ပါတယ်။စီးရီးယားထောက်လှမ်းရေးတွေရာထူးသစ်တွေနဲ့ကြံနေတယ်ဆိုတာလဲစုံစမ်းမယ်လို့ကုလသမဂ္ဂတွင်းမှုချုပ်ကိုဗီယာနန်ကပြောပါတယ်။ဖေဖော်ဝါရီလ14ရက်နေ့ကလေဗနွန်ဝန်ကြီးချုပ်ဟောင်းရာဖစ်ဟာရရီလောက်ကျန်တပ်ဖြတ်ခံရပြီးတဲ့နောက်စီးရီးယားတပ်တွေအဲ့ဒီလိုရုံသိမ်းရတာဖြစ်ပါတယ်။လေဗနွန်တိုက်ခန်းတွေအမေရိကန်နဲ့တခြားနိုင်ငံတွေကစီးရီးယားကိုလေဗနွန်ကနေထွက်ခွာဖို့ဖိအားပုံမူပေးလာခဲ့ပါတယ်။စီးရီးယားကလေဗနွန်ကနေထွက်ခွာသွားတာကိုအမေရိကန်ကအရေးကြီးတဲ့ခြေလှမ်းတစ်ခုလို့ဆိုပြီးကြိုးဆိုပေမဲ့မှန်မှန်စစ်ဆေးရဦးမယ်လို့ပြောပါတယ်။ဒီတော့တဲ့လေဗနွန်ဝန်ကြီးချုပ်ဖြင့်ယာထခံရတဲ့နာဂျစ်မီကာတီကမေလမှာရွေးကောက်ပွဲကျင်းပရေးကိုပြင်ဆင်ဖို့သူ့အစိုးရကိုယုံကြည်တဲ့အဆိုချမှတ်ဖို့အင်္ဂါနေ့ကလွှတ်တော်ကိုသွားခဲ့ပါတယ်။